အာဖရိကတိုက်တွင်းမှာစစ်မှုဖွံ့ဖြိုးရေးကနေအခြေခံအဆောက်အဦအထိကဏ္ဍပေါင်းစုံတွေ့ရှိရပြီးတရုတ်အစိုးရကအာဖရိကအတွက်ရန်ပုံငွေအသစ်ဖြစ်တဲ့ဒေါ်လာ60ဘီလီယံပို့ပြီးတိုးပြဖို့အတွက်ကတိပြုလိုက်ပါတယ်။ဒါပြင်အာဖရိကနိုင်ငံတွေအနေနဲ့အတိုးမဲ့ချင်းငွေတွေဒီနှစ်ကုန်ပိုင်းမှာပြန်ပြီးဆက်ရမယ့်အချိန်မှာပဲအကျွေးတွေပြန်ဆက်ဆရာမလို့အောင်ဆောင်ရွက်ပေးမယ်လို့ပြောဆိုလိုက်ပါတယ်။တရုတ်သမ္မတရှီကျင်းပင်ကဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ဖိုရမ်မှာပြောကြားတဲ့အဖွဲ့မိန့်ခွန်းမှာအခုလိုကတိပေးပြောကြားခဲ့တာဖြစ်ပါတယ်။ဒီဖိုရမ်ကို၃နှစ်တကြိမ်ကျင်းပတာမှာဘယ်နိုင်ငံတွေကအကျွေးတွေကိုတရုတ်ကလျှော့ပစ်မယ်ဆိုတာကိုတော့တရုတ်သမ္မတကပြောမသွားပါဘူး။ဒါပေမဲ့အာဖရိကတိုင်းမှာအကျွေးနဲ့ပြည်ပြည်နှုံနဲ့မှအနည်းအတွက်စိုးရိမ်နေမှုတွေဖြစ်ပေါ်မလာအောင်လှုံ့ဆော်ဖို့ကြိုးပမ်းနေတဲ့အနေအထားကိုတွေ့ရပါတယ်။အာဖရိကတိုက်တွင်းမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေမှာနိုင်ငံရေးနှောင်ကြိုးမပါဘဲရင်းနှီးမြှုပ်နှံမှုနဲ့ထိတွေ့ဆက်ဆံရေးဆက်ပြီးတော့ဆက်ဆောင်ရွက်သွားမှာဖြစ်ကြောင်းတရုတ်သမ္မတရှီကဘေကျင်းမြို့တော်ကပြည်သူ့ခမ်းမဆောင်ရင်းမှာတက်ရောက်လာတဲ့အာဖရိကနိုင်ငံ30ကျော်ကခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်။